3ရက်9လ2008ခုနှစ်ကျမတို့ဒီကကျော်စေတသိက်ပိုင်းမှာတံမျောကနေနဲ့တင်ဃာနေအထူးလေးကိုပြီးခဲ့တဲ့ဘက်ကကြီးခဲ့ပါပြီအဲ့ဒါဒီ2002ကမိသားပါတယ်เนาะ2000ငယ်ကမိပါတယ်တံမျောကနေဆိုရင်ကျမတို့ကစိတ်နဲ့စေတသိက်ဆိုတာအတူရှင်တွဲပြီးဖြစ်ရုံဓမ္မတာရှိတယ်ကြီးတဲ့နေရာမှာစေတသိက်တွေကိုမူတည်ပြီးတော့ရှင်ရာစိတ်တွေကိုပိုင်းခြားပြတဲ့နည်းဒီတံပြောကနည်းဆိုတော့ဓမ္မမိတ်ဆွေတို့ကျမတို့အနေနဲ့ဒါဓမ္မနုပတနာသဘာဝအနေနဲ့ရောဒီစေတသိက်52ပါးကိုယူကြတဲ့အခါမှာဝေဒနာစေတသိက်ကဝေဒနာခန္ဓာတင်ညာစေတသိက်ကတင်ညာခန္ဓာကျွင်းစေတသိက်50ကသင်္ခါရခန္ဓာလို့ရှိတဲ့နေရာမှာဝေဒနာစေတသိက်ရဲ့သဘောတရားတွေကိုသိအောင်ဖြုတ်မှတ်တဲ့အခါကျရင်ဒါကိုဝေဒနာနုပတနာတတိပဌံလို့သုံးတယ်တင်ညာစေတသိက်ကကျွင်းစေတသိက်50ကပြောမယ်ဆိုရင်တင်ဟာလာစေတသိက်ပေါင်း50နဲ့တပါးရဲ့နောက်တစ်ခါကျန်တဲ့တရားဓမ္မတွေရဲ့သဘာဝကိုကြည့်တဲ့အပိုင်းကြတော့ဒါဓမ္မနုပတနာဖြစ်သွားမယ်။ဒါကြောင့်ကျွန်တော်တို့ကကိုယ်တန်တယ်မှာစေတသိက်တွေရဲ့သဘာဝကိုနားလည်အောင်အရင်ဆုံးသိပြီးတော့အာယုံကိုတွေးကြည့်နေတဲ့သဘောလေးဖြစ်လာရင်ဒါဖတ်တာရဲ့သဘာဝအာယုံတွေကိုတက်မဲ့ခင်မင်းလိုချင်နေရင်ဒါလောဘရဲ့သဘာဝသတိပြင်အဲ့ဒီလိုသိနာလည်လာပြီးတဲ့အခါမှာဒီသဘောတရားပြည်ဘာစိတ်တွဲနေသလဲအခုစေတသိက်ကိုမူတည်ပြီးတော့စိတ်ကိုပိုင်းခြားတယ်ဆိုပေမဲ့ဒါရားနိုင်သမျှပိုင်းခြားပြီးတော့ယူနေတာစိတ်ဆိုတာအကုန်လုံးရှင်မှာမရှင်တာတစ်ခါဖြစ်ရင်စိတ်ဒီတပါးပဲဖြစ်မယ်ဒါကြောင့်ဥပမာဟလာလောဘစေတသိက်ဒီလောဘမှုစိတ်ရှစ်ပါးလုံးနဲ့ရှင်မာတယ်လို့သင်ထားပြီဒါသာတံပြောကနေပဲသင်ထားပေမဲ့အဲ့ဒီမှာလောဘမှုစိတ်ရှစ်ပါးတည်းကတသိပဲဖြစ်မှာအဲ့ဒီစိတ်ဒီဘာသဘာဝရှိတယ်လဲဝမ်းမြဝမ်းသာဖြစ်မယ်မှားရွေးနဲ့ယူဆနေနဲ့ရှင်နေမယ်တဲ့တန်တန်ဖြစ်မယ်ဆိုရင်လောဘမှုစိတ်ရှစ်ပါးတည်းကသောမနတသဟာကိုဒိဋ္ဌိကရတံပယုအတင်္ခာရိကလူကျင်တက်မဲ့တဲ့သဘောတော့ရှိပြီနေတယ်ဒါပေမဲ့သူ့ရဲ့ဖြစ်နေတဲ့စိတ်ရဲ့သဘာဝလေးကိုအာယုံပြုကြည့်လို့ရှိရင်လူကျင်တက်မဲ့တဲ့စိတ်ဖြစ်နေတယ်ဒါပေမဲ့သူ့ရဲ့သဘာဝကအပြစ်ရှိမှန်းလဲသိနေတယ်လိုလဲလိုချင်နေသေးတယ်ဆိုရင်ဒါဝမ်းမြဝမ်းသာလဲဖြစ်နေသေးတယ်ဆိုရင်သောမနတသဟာကိုဒိဋ္ဌိကတဝိပယုဟလာအတင်္ခာရိကပဲဖြစ်မယ်အဲ့ဒီအချိန်မှာဘာစိတ်တသိက်တွေများပါနေမလဲဆိုအောင်ပြန်ကြည့်ချင်တာကြတော့စိတ်ကိုမူတည်ပြီးတော့စိတ်တသိက်ရှင်နဲ့သင်္ခဟာနည်းကိုအသုံးချရမယ်သဘောပေါက်တယ်เนาะဒါအသုံးချတဲ့ပုံစံသင်နဲ့စာသဘောနေနဲ့တရားသဘောအနေနဲ့တင်းတဲ့အချိန်ကျတော့ရနိုင်သမျှကိုတိမ့်ကျုံပြောကြတယ်။ဒါကြောင့်တဘာမိတ်ဆွေတို့ကသိထားဖို့ရမှာစေတသိက်တဘာရဲ့သဘာဝလေးဒီဘယ်စိတ်နဲ့ရှင်လဲဆိုရှင်နိုင်သမျှစိတ်တွေအကုန်လုံးကိုပြောရင်တန်ပြောကနီးစိတ်ရဲ့သဘာဝကျတော့အကုန်လုံးမဖြစ်ဘူးတဘာပဲစိတ်တဘာဖြစ်လာတယ်အဲ့ဒီဖြစ်လာတဲ့စိတ်တဘာမှာစေတသိက်ဘလောက်တောင်ရှင်နိုင်တယ်လဲလို့ကြည့်တာကျတော့စိတ်တဘာမှာစေတသိက်ဒီအနည်းဆုံး9ပါးနေပြီးတော့အများဆုံး36ပါးတိရှိမယ်38လို့မပြောဘူး36ဘာလို့လဲ38ပါးထဲမှာအာနိယတယောဂီတွေပါနေသေးတာ哦ဟုတ်လား38ပါးလို့ပြောရင်အညာသမန်က73ပါးသောဗနစေတိတ်က25အဲ့ဒီသောဗနအညာသမန်73ထဲမှာအာနိယတယောဂီရမရှိဘူးသောဗနစေတိတ်25ပါးထဲမှာဝိရဒီ3နဲ့အပမညာ2ကအာနိယတအာနိယတမှာဒီ5ပါးဒီကြပေါင်းနဲ့ဖြစ်ယူထုံးစံမရှိဘူးဟာလားဖြစ်ရင်၅ပါးတည်းကတပါးပဲရံခါအသီးသီးဖြစ်တဲ့အတွက်အမြဲတမ်းက33အဲ့ဒီထဲမှာအာနိယတ၅ပါးတည်းကတပါးသာရှင်ခဲ့ရင်34ဒါအများဆုံးပဲဒါကြောင့်လောကုတ္တရာစိတ်မှာရှင်တဲ့စေတသိက်36ဒီအများဆုံးပဲအဲကြောင့်စိတ်တပါးစိတ်တပါးမှာအနည်းဆုံးရှင်နိုင်တဲ့စိတ်တသိက်ဒီတပ္ပစိတ်သာတာရဏစိတ်သိက်9ပါးဒီ9ပါးကတော့စိတ်တိုင်းပါမယ်ခွဲလို့လည်းမရတဲ့အဝိနိဘောကနံလို့ပြောရင်စိတ်တစ်ပါးရဲ့တပ္ပစိတ်တာတာရဏစေတိတ်9ပါးရဲ့ပေါင်းလိုက်ရင်10ပါးပဲဒါကြောင့်အဝိနိဘောကနံဆိုရင်လည်း10ပါးအဝိနိဘောကယုတ်ဆိုရင်လည်း10ပါးအပြီးဒီမှာအိုင်ဒီယာရှိတဲ့သူဆိုအဲ့ဒီလိုမြင်နေခဲ့ရမယ်ဟုတ်ပြီနော်အမိမိတတ်တဲ့နံအမိအပ်တဲ့နံအမိကံနံမေးရင်လည်းမိတတ်တဲ့နံဆိုရင်စေတသိက်မိအပ်တဲ့နံမိခံရတဲ့နံလို့ပြောရင်စိတ်ဒါကယုတ်ကိုသင်တဲ့အခါကျရင်လေအမိကံယုတ်မိတတ်တဲ့ယုတ်လို့ပြောရင်အမိကံယုတ်က มหาบุญโยหรอล่ะมีแต่เดยุคกะอุปาทายุคไอ้ไอเดียนี้เนี่ยจม้าเมษวยรู้ดีสิ่งอะไรตีเนี่ยมั้ยจ้วนเนี่ยมั้ยไปน่าเลยพี่เนาะだจังกูจม้ารู้ว่าอะกุเต็มเนี่ยติงหานี้จ้ะรอไส้กุมูตีพี่รอศีลน้อมเสดไตอสุโกหลุต้องท่าได้ด้วยไส้ตะคู่มารอเสดไตดิอเนกสงฆ์9บาเนี่ยอะมยโซ36บาที่ศีลไหนเนี่ยดาบิเมเสดไตตะบ้ามารอแต่สิทธิ์เพลหลุรบอกหลุไม่อยากดาบิเมไอ้สิทธิ์ตะไดดิสิทธิ์บลาวเนี่ยရှင်နိုင်တယ်လေဒါကိုသိရမယ်ဒါဆိုရင်ဒီစိတ်တွေဖြစ်တိုင်းဖြစ်တိုင်းဒီစိတ်တွေတိပါဝင်နိုင်ခွင့်ရှိတယ်ဆိုတော့အိုင်ဒီယာဝင်သွားရမယ်ဟုတ်ပါလားဥပမာဆိုပါစို့ဟလာဖတ်သစိတ်တွေစိတ်ဘလောက်နဲ့ရှင်လဲ89121ဆိုဘယ်စိတ်ဖြစ်ဖြစ်ဖတ်တာအမြဲပါမယ်သူကမြေရတာယောဂီဖြစ်နေတာအောင်ဟလာဝေဒနာဆိုရင်ရော89121ဆိုတော့ဘယ်စိတ်ဖြစ်ဖြစ်ဝေဒနာလည်းပါမယ်အဲ့တော့ခြုံပြောလိုက်ရင်တပ္ပစိတ်တာတာရဏစေတိတ်ခုနှစ်ပါးသည်စိတ်89121နဲ့ရှင်းနေဆိုရင်ဘယ်စိတ်ဖြစ်ဖြစ်ဒီခုနှစ်ပါးအမြဲပါမယ်အဲ့ဒီစိတ်ထဲကမှဘယ်စိတ်ဖြစ်ဖြစ်ဆိုပေမဲ့အဲ့ဒီစိတ်ထဲမှာမှကုကျမတို့ကဆိုပါစို့ရဲ့လောဘမှုစိတ်၈ပါးဖြစ်နေရင်လောဘမှုစိတ်၈ပါးဖြစ်ခဲ့ရင်တပ္ပစိတ်တာခုနှစ်လည်းပါရမယ်မူပိုင်လောဘာလည်းပါရမယ်အဲ့ဒီ idea မျိုးနဲ့ကျမတို့ကစိတ်ကိုမူတည်ပြီးတော့စိတ်တသိပ်ဘလောက်လဲဆိုတော့အဲ့လိုပြန်ရည်တွက်သွားတာเนาะဥပမာဆိုပါစို့အခုကျမတို့လောဘမှုစိတ်၈ပါးပဲလွယ်အောင်ပြောမယ်ဆိုလောဘမှုစိတ်၈ပါးဆိုရင်စိတ်တိုင်းအမြဲပါမယ်တပ္ပစိတ်တာခုနှစ်ပါမယ်ပကိန်း6ကိုစဉ်းစားမယ်ပကိန်း6ထဲမှာဝိတက်ကဒွေ30ကြည့်ရင်ကာမစိတ်44ဆိုအဲ့ကာမစိတ်44ထဲမှာလောဘမှုရောမပါဘူးလားဒါဆိုရင်လောဘမှုမှာဝိတက်လည်းပါမှာပဲအဲ့လိုပြန်စဉ်းစားวิสาระแล44ဆိုတော့လောဘမှုမှာပါမှာပဲအဓိမောက္ခဖြစ်ခဲ့ပြီဆိုရင်ဝိစီကိစ္စတံပြုတ်စိတ်1နဲ့ဒွေ31ပါးကလွဲရင်ကျန်နာရှိမယ်ဆိုအဓိမောက္ခလည်းလောဘမှုမှာပါမှာပဲပီတိဆိုလို့ရှိရင်သောမနတသဟဂုတ်စိတ်51ပါးဆိုအခုလောဘမှုစိတ်ကိုပြန်ကြည့်လိုက်သောမနတဖြစ်ခဲ့ရင်ပီတိပါမယ်ဥပိ္ခာလောဘမှုဖြစ်ခဲ့ရင်တော့ပီတိမပါဘူးအဲ့ဒီ idea နဲ့ပြန်တွက်သွားတာနားလဲတယ်နော်အတုံးချာနေကိုပြောပြတာပါဝီရိယရောလောဘမှုမှာပါသလားဆိုစဉ်းစားကြည့်ဝီရိယမရှိနဲ့16ပါအာရစိတ်သေးကအခုကလောဘမှုစိတ်ဆိုဝီရိယလည်းပါမှာပဲသံဏရောပါမလားကြည့်လိုက်တော့သံဏမရှိနာကအကုသိုလ်တွေကမောမှုစိတ်2ပါနဲ့အာရစိတ်18ပါဆိုရင်ကျန်တဲ့စိတ်69လုံးရှိနေဆိုတော့လောဘမှုလည်းပါမှာပေါ့ဒါဆိုရင်ကျမတို့ကလောဘမှုစိတ်တစ်ပါးကင်လိုက်တယ်ကိုယ်ကိုပြင်နေတာကသောမနန္ဒသဟာကုတ်ဒိဋ္ဌိကတံပိယအသင်္ခါရိကလောဘမှုစိတ်ဆိုပါစို့ဘယ်စိတ်တိတ်ပါလဲဆိုတော့ဒီစိတ်ကနေကင်ပြီးတော့ပြန်စဉ်းစားတော့တပ္ပစိတ်ခုနှစ်လည်းပါမယ်ဝိတက်လည်းပါမယ်ဝိစာကလည်းပါမယ်အဓိမောက္ခလည်းပါမယ်ဝိရိယလည်းပါမယ်ပီတိလည်းပါမယ်သန္ဓေလည်းပါမယ်ဆိုတော့အဉ္ဉံတမန်73ကုန်သွားပြီဒါဆိုရင်ကျမတို့ကအကုသိုလ်စိတ်14ပါးတည်းကဒီစိတ်ကိုကင်စဉ်းစားမယ်လောဘမှုစိတ်ဖြစ်တဲ့အတွက်ကြောင့်အကုသိုလ်စိတ်ထဲမှာပါနေတဲ့အတွက်အကုသိုလ်စိတ်12ပါးလုံးနဲ့အမြဲရှင်နေမောစတုတ်လေးလည်းရှင်ပါပဲတခါလောဘမှုစိတ်ဖြစ်တဲ့အတွက်ကြောင့်လောဘမှုစိတ်10ပါးနဲ့မူပိုင်ဖြစ်တဲ့လောဘစိတ်တသိက်လည်းရှင်ပါပဲဒိဋ္ဌံဖြစ်တော့ဒိဋ္ဌိလည်းရှင်လိမ့်မယ်ဒိဋ္ဌံဖြစ်တဲ့အတွက်ကြောင့်မာနတော့မရှင်တော့ဘူးအဲ့လိုစဉ်းစားသွားမယ်လောဘမှုဖြစ်တဲ့အတွက်ဒေါသတုတ်လေးမရှင်ဘူးလောဘမှုဖြစ်တဲ့အတွက်ဝိသိကိစ္စလည်းမရှင်ဘူးအသင်္ခါရိကဖြစ်တဲ့အတွက်ကြောင့်သီလမိတ်တာလည်းမပါဘူးလောဘမှုစိတ်ဖြစ်တဲ့အတွက်သောဘနာစိတ်သိ25လည်းမပါဘူးဆိုရင်လောဘမှုအသင်္ခါရိကသောဘနာသာသဟကုတ်ဒိဋ္ဌံအသင်္ခါရိကမှာစေတသိက်ဘလောက်ရှင်လဲလို့ပြန်တွက်လိုက်တော့အညာတမန်စိတ်သိက73ပါးမောစုတ်စိတ်သိက4ပါးဆို18ပါးလောဘရဲ့ဒိဋ္ဌိရဲ့19ပါးကဲခုကျွန်မစဉ်းစားသွားတာသင်္ခဟာနီးမဟုတ်ဘူးတွေ့လားတံပြောကနေရနေကင်စင်းစားပြသွားမြင်နေနော်ဒါကြောင့်စိတ်တဘာမှာစိတ်တသိက်ဘလောက်ရှင်တယ်လဲသိခြင်းဖြစ်ဖြစ်ဒီစိတ်တသိက်မှာစိတ်ဘလောက်ရှင်တယ်လဲသိခြင်းဖြစ်ဖြစ်အညာဗာလဲတံပြောကနေကိုကျွမ်းတဲ့သူကသင်္ဃာနည်းကိုလဲစဉ်းစားတတ်သွားတယ်သဘောပေါက်တယ်နော်ဒါကြောင့်ကျွန်တော်တို့ကလွဲအောင်ဆရာတော်ကြီးတွေကဆွဲထုတ်ပေးလိုက်တာကတကယ်တမ်းပြောရင်စိတ်တသိက်ပိုင်းမှာတံပြောကနေဇရာတကုတေးတေးချာချာပိုင်ရင်သင်္ဃာနည်းသွားစရာမလိုတော့ဒါပေမဲ့ဆရာတော်ကြီးတွေကစေတသိက်ကိုမူတည်ပြီးတော့စိတ်ဘလောက်လဲလို့ဒိုင်းနိုင်စဉ်းစားတတ်ခြင်းတံပြောကနီးမှာစဉ်းစားဆိုခွဲထုတ်ကြလိုက်တယ်စိတ်တစ်ပါးမှာစေတသိက်ဘလောက်ရှင်လဲသိခြင်းသင်္ဃဟာနီးနဲ့ကျွမ်းနေတဲ့သူကဒိုင်းနိုင်လွယ်တာပဲဟုတ်ပြီနော်အဲ့တော့ကျမတို့ကသင်္ဃဟာနီးကိုမတက်ချင်ရင်တောင်မှ တံပြောကနေကိုဟလာစေတသိက်ဘက်ကနေပြီးတော့စိတ်စဉ်းစားမယ်တခါအဲ့ဒီစိတ်ကိုကင်ပြီးတော့စေတသိက်ကိုပြန်စဉ်းစားရင်သင်္ခါနီးပြန်ဖြစ်တာပဲသင်္ခါနီးကအလွယ်ဖြစ်အောင်ဆွဲထုတ်ပြထားတာနားလဲတယ်နော်အခုကျွန်မပြောသလိုအဲ့လိုသုံးသပ်ရမယ်